မြန်မာနိုင်ငံမှာမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာအားလုံးပါဝင်ပြီးလွတ်လပ်မှုရှိတဲ့ယုံကြည်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ကျင်းပဖို့အတွက်ကုလသမဂ္ဂမြန်မာနိုင်ငံလူ့ပြင်ဆိုင်အထုကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ဆောင်မှုတွေမှာအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်မယ်လို့အထုကိုယ်စားလှယ်မစ်ရန်ဟီတီကသတင်းတောက်တွေကိုချက်သက်ပရိနေမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း25နှစ်အတွင်းပထမဆုံးချိန်ပြုလုပ်တဲ့ထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာလူ့ခွင့်ဖြစ်တဲ့လူတိုင်းရပိုင်ခွင့်ရှိတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစီတမ်းလှည့်လည်ခွင့်နဲ့စုဝေးခွင့်တွေစိတ်သုံးနေတာကိုစိုးရိမ်ပူပန်ကြောင်းလဲမစ်ရန်ဟီတွေကသတင်းတောက်တွေကိုပြောပါတယ်။တကယ်လို့ဒီခွင့်ရတွေမရဘူးဆိုရင်စစ်မှန်တဲ့ရွေးကောက်ပွဲဖြစ်အောင်မြင်မြင်ကျင်းပနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒီလိုရပိုင်ခွင့်တွေကျင့်သုံးဖို့စူးစမ်းသူတွေကိုဖမ်းဆီးတာနဲ့အရေးယူတာတွေအတွက်လည်းစိတ်ပူတယ်လို့ဆိုပါတယ်။ဒါပြန်မွတ်စလင်မဲပေးသူတွေနဲ့လွှတ်တော်မှာတာဝန်ထမ်းဆောင်နေသူတွေအပါအဝင်ကိုယ်စားလှယ်လောင်းတချို့ကိုဝင်ရောက်ရှင်ပြန်ခွင့်မဲပေးခွင့်မပြုခဲ့တာလို့ဘာသာရေးဆိုင်ရာခွဲခြားမှုတွေကိုရခိုင်ပြည်နယ်မှာအများဆုံးတွေ့နေရတယ်လို့ပြောပါတယ်။ဆက်ဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေနဲ့ရေပေးစံတန့်ချင်းပြည်နယ်ကနေရာတချို့မှာတော့မဲပေးခွင့်မရသူတွေအများပြားရှိလာနိုင်တယ်လို့သတိပေးလိုက်ပြီးဒါဟာရွေးကောက်ပွဲမှာမဲပေးခွင့်မရှိဘူးဆိုတဲ့ခံစားမှုတွေပေါ်ပေါက်လာစေနိုင်တယ်လို့ဆိုပါတယ်။ပြုပြင်ပြောင်းလဲမှုလုပ်လာတဲ့လေးနှစ်တာကာလအတွင်းမြန်မာနိုင်ငံမှာလူ့ခွင့်အခြေအနေတိုးတက်မှုရှိလာတာကိုငြင်းမရပေမဲ့ပြုပြင်ပြောင်းလဲမှုကိုဆက်ပြီးဦးစားပေးလှုပ်ဆောင်အောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကျန်တဲ့ပရင်းနေညပင်မှာတော့အတိုက်ခံပါတီရဲ့ရန်ကုန်မှာကျင်းပတဲ့လူလူစုဝေးပွဲဟာဓာရီနဲ့ဝင်လာသူတချို့ကြောင့်နှောက်ယှက်ဖြစ်ခဲ့ရပြီးရန်ကုန်တိုင်းဒေသကြီးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့လက်ရှိဒက်ခိနာတီဝီမဲဆန္ဒနဲ့လွှတ်တော်အမတ်ဖြစ်တဲ့ဦးနိုင်ငံလင်းကိုဆေးရုံတင်ခဲ့ရတယ်လို့နောက်နှစ်ဦးလည်းဒဏ်ရာတွေရခဲ့ပါတယ်။